UWSC ရဲ့ Christian ចောင်းနဲ့ပတ်သက်တဲ့သတိပေးတာဆိုပြီးပြီးခဲ့တဲ့ရက်ပိုင်းကလူမှုကွန်ရက်ပေါ်မှာပြန့်နှံ့လာခဲ့ပါတယ်။အဲ့ဒီသတိပေးစာထဲမှာဝါဒေတာတစ်ခုလုံးက Christian ဘာသာရေးခေါင်းဆောင်တွေကိုတဦးချင်းသေချာစစ်ဆေးဖို့1989ကနေ1992ခုနှစ်နောက်ပိုင်းဆောက်လုပ်ထားတဲ့ဖျားကြောင်းတွေကိုပယ်ဖျက်ဖို့ဖျားကြောင်းအသစ်တွေလုံးဝဆောက်လုပ်ခွင့်မပြုတော့ဘဲဘာသာဝင်ထက်မှန်သွတ်သွန်းခွင့်မပြုဖို့နဲ့ UWSC ဘဟုရဲ့ခွင့်ပြုချက်မရဘဲဆောက်လုပ်ထားတဲ့ဘာသာရေးအဆောက်အဦတွေကိုဖြိုချဖို့ပါရှိပါတယ်။ဒါအပြင်စီကံမလိုက်နာသူတွေကိုအရေးယူမယ်လို့ဖော်ပြထားပါတယ်။ဒီကိစ္စတွေနဲ့ပတ်သက်လို့မနေ့က UWSC ဆက်ဆံရေးယုံတာဝန်ခံကိုဆက်သွယ်မေးမြန်းရမှာစစ်ဆေးနေတယ်ဆိုတာဟုတ်မှန်းကြောင်းစစ်ဆေးနေစေဖြစ်တဲ့အတွက်အသေးစိတ်မဖြေချနိုင်ကြောင်းအတည်ပြုပြောကြားခဲ့ပါတယ်။ဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်နယ်မြေတစ်ခုဖြစ်ပါတယ်။ဒီလိုအရေးယူရအနေနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရကို RFA ကမေးမြန်းခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံယုံပြောရေးဆိုခွင့်ရှိသူဦးစွတ်ထေကို RFA ကဆက်သွယ်မေးမြန်းရမှာတယ်လီဖုန်းနဲ့မေးမြန်းတာကိုမဖြေနိုင်ကြောင်း RFA ကိုပြောပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံသားတိုင်းဟာလွတ်လပ်စွာကိုယ်ကွယ်ခွင့်ရှိတယ်လို့ပြဋ္ဌာန်းထားတာဖြစ်ပါတယ်။ဘာသာရေးနဲ့ပတ်သက်တဲ့ကိစ္စဖြစ်တဲ့အတွက်တာနာရေးဝန်ကြီးဌာနကို RFA ကဆက်သွယ်မေးမြန်းခဲ့ပါတယ်။တာနာရေးဝန်ကြီးဌာနကတော့အခုကိစ္စကိုမသိရှိရကြောင်းတစုံတရာမှတ်ချက်မပေးလို့ကြောင်း RFA ကိုဖြေပါတယ်။
ကျွန်တော်ထင်မြင်ချက်ပေးလို့ကျွန်တော်ဒီအခြေအနေကိုဘာမှမသိရသေးပါဘူးခင်ဗျာ။နော်ကျွန်တော်ထင်မြင်ချက်ပေးလို့မရသေးပါဘူ
း။လူမှုကွန်ရက်ဆာမျက်နှာတွေပေါ်မှာတော့ UWSA က Christian ဘာသာရေးခေါင်းဆောင်တွေကိုဖမ်းဆီးခေါ်ဆောင်စစ်မေးနေတာဘာသာရေးကြောင်းတွေကိုဖြိုဖျက်နေတယ်လို့ရေးသားဖော်ပြကြပါတယ်။အဲ့လိုပြုလုပ်နေတာဟာတရုတ်ပြည်အစိုးရရဲ့ဖိအားတွေရှိနေလို့ကြောင့်ဆိုပြီးသတင်းတွေထွက်ပေါ်နေပါတယ်။အဲ့လိုသတင်းထွက်ပေါ်တာနဲ့ပတ်သက်ပြီးရန်ကုန်မြို့မှာရှိတဲ့တရုတ်နိုင်ငံတန်ယုံကိုဆက်သွယ်မေးမြန်းခဲ့ရမှာတန်ယုံသတင်းပြန်ကြားရေးဝန်ထမ်းတဦးကအခုလိုဖြေပါတယ်။
ပြောလို့မရဘူးရှင်။ဟုတ်ကဲ့။သူကြီးတွေပြောမှပဲရမှာပေါ့ရှင်။
အတိမပြုတ်နိုင်သေးတဲ့လူမှုကွန်ရက်ဆာမျက်နှာပေါ်မှာခရစ်ယာန်ဖျားကြောင်း20ကျော်ကိုပိတ်ပစ်ထားတွေဘာသာဝင်တွေကိုခေါ်ယူစစ်ဆေးတာဖျားကြောင်းတွေမှာဝတ်ပြုခွင့်မရတာတွေခရစ်ယာန်တင်းအုပ်ဆရာတွေကိုလက်ထိတ်ခတ်ဖမ်းဆီးတာတွေနဲ့ဘာသာဝင်တွေကိုဖမ်းဆီးပြီးကဒုံးတုံးနာတွေပြုလုပ်နေတယ်လို့ဓာတ်ပုံနဲ့တကွဖော်ပြထားပါတယ်။ဒါအပြင်ဖျားကြောင်းနဲ့မကစာတင်ကြားပေးနေတဲ့ဆရာဆရာမတွေနဲ့ကလေးတွေကိုလည်းဖမ်းဆီးစစ်ဆေးနေတယ်ဆိုတဲ့သတင်းတွေလည်းပါဝင်ပါတယ်။မြမအစိုးရရဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်ကတော့ UWSA ကခရစ်ယာန်ဘာသာဝင်တွေပေါ်ဖိနှိပ်ဖမ်းဆီးနေတယ်ဆိုတာဟုတ်မှန်ခဲ့ရင်ဒါဟာလူအခွင့်အရေးချိုးဖောက်မှုပဲဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးယူလွင်အောင်ကပြောပါရယ
်။လူအခွင့်အရေးညာတန်းအပိုက်ဆက်ရှစ်ပေါ့နော်။အာဒီကေဆက်ရှစ်မှာလူတိုင်းမှာလွတ်လပ်စွာတွေးခေါ်ခွင့်ရှိတယ်။မှမှန်ဝေဖန်ပိုင်ကြားခွင့်နဲ့ကိုယ်ပွယ်ခွင့်ရှိတယ်။အဲဒီအခွင့်အရေးတွေမှာမိမိကိုယ်ပွယ်တဲ့ဘာသာသို့မဟုတ်တပ်ဝင်ယုံကြည်ချက်ကိုလွတ်လပ်စွာပြောင်းလဲခွင့်လည်းရှိတယ်။ဒါတဦးချင်းဖြစ်စီအများနဲ့စုပေါင်းပြီးတော့ဖြစ်စီမိမိကိုယ်ပွယ်တဲ့ဘာသာသို့မဟုတ်တဝင်ယုံကြည်မှုကိုအများပြည်သူရှေ့မောက်မှာဖြစ်စေတီးရဖြစ်စေလွတ်လပ်စွာသင်ပြခွင့်အကျင့်သုံးခွင့်ဝတ်ပြုကိုးကွယ်ခွင့်စောက်တီခွင့်အဲ့ဒါတွေအကုန်ပါတယ်တဲ့လူ့ခွင့်ရေးကြီးညာတဲ့အပိုက်ဆက်ရှင်မှာအဲ့လိုကျွန်တော်တို့ဟိုလူ့ခွင့်ရေးဆိုတတ်မှတ်ထားတာပေါ့နိအဲ့တော့ဒါတွေကိုကျွန်တော်တို့ကဟိုသင်ပြခွင့်ကိုတားဆီးတယ်ကျင့်သုံးခွင့်ကိုတားဆီးတယ်ကိုးကွယ်ခွင့်ကိုတားဆီးတယ်ဒါဆိုရင်တော့လူ့ခွင့်ရေးနဲ့ထိခိုက်မှုရှိတာပေါ့ဗျာလူ့ခွင့်ရေးကြီးညာစရမ်းနဲ့ဆန့်ကျင်တယ်လို့ကျွန်တော်တို့ပြောရမှာပေါ့နော
်ဒီထွက်ပေါ်နေတဲ့သတင်းတွေဆွဆွဲချက်တွေနဲ့ပတ်သက်ပြီး UWSA ရဲ့လာရှိုးအခြေစိုက်ဆက်ဆံရေးယုံတာဝန်ခံဦးညီရန်ကိုဒီကနေ့အကြိမ်ကြိမ်ထပ်မံဆက်သွယ်မေးမြန်းမှာဆက်သွယ်လို့မရရှိခဲ့ပါဘူးခင်ဗျာ